Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဧပြီလ23ရက်တနင်္ဂနွေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့51နဲ့ဖိုင်လာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါပြင်သစ်သမ္မတရွေးကောက်ပွဲပထမအကြော်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပြီးလုံခြုံရေးကိုလည်းအထူးပဲတင်းကျပ်ထားပါတယ်မြောက်ကိုရီးယားနိုင်ငံကအမေရိကန်နိုင်ငံသားတို့ကိုထပ်ပြီးတော့ဖမ်းဆီးပါတယ်အမေရိကန်ရေတပ်အဖွဲ့ USS ကားဗင်စင်နဲ့အတူဂျပန်ဖြတ်သန်းမောနှစ်ဆင့်တို့ပူးပေါင်းပြီးပစိဖိတ်သမုဒ္ဒရာအတွင်းစီးရီးလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမအီတန့်စင်နဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်။ဒီညနားဆင်ကြမဲ့တင်းလွားတွေထဲမှာတော့
လေးတန်းကလေးစုစုပေါင်းဝင်ကြီးစုက438ယောက်ရှိတယ်။ရှစ်တန်းက133ယောက်ရှိတယ်။အဲအားလုံးဝင်ဒီဖိုင်နယ်အစ်မ်းမှာဝင်ဖြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ်
ထိုင်းမြန်မာနယ်စပ်စာတင်ကျောင်းတို့ရဲ့အစိုးရစစ်ဆမေးပွဲအောင်ချက်နဲ့ပတ်သက်လို့ရွှေပြောင်းမြန်မာဆရာဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုမကြခင်မှာနားဆင်ကြရပါမယ်ဒီကြောင့်နဲ့အတူပတ်စင်တင်ဆက်တဲ့မြန်မာဒီမိုကရေစီရွေးရဆွေးနွေးခန်းကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနဲ့မအီတန်းစင်တို့ပြောပြပေးပါမယ်ရှင
်ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြော်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပါတယ်နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့ကသမ္မတလောင်း12ဦးကိုရွေးချယ်မဲပေးနေကြပါတယ်လက်ရဆုံးကနေလဝဲဆုံးဝါဒီတမရလောင်း12ဦးတို့ဝင်ရောက်ရှင်ပြိုင်နေတဲ့ပြင်သစ်တမရရွေးကောက်ပွဲကတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်တစားဆောင်ချရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းလိုမှာမြို့တော်ပါရီမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲတွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလမ်ဆန့်ကျင်သူတမရလောင်းမရင်းလက်ဖန်ကဦးဆောင်နေတာပါ။အစ္စလမ်ရဲ့ဆွေရောင် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းကျင်းတဲ့နိုင်ငံတော်ဝန်လမ်းမတွေပေါ်မှာရဲတပ်ဖွဲ့ဝင် 9,000 ကိုလုံခြုံရေးချထားပြီးအထူးတပ်ဖွဲ့တွေအပါအဝင်စစ်သား 8,000 ကိုလည်းအားဖြည့်ထားပါတယ်။ရွေးကောက်ပွဲကြိုကာလမှာတော့လက်ဝဲအလဲအလတ်ဝါဒီစီးပွားရေးဝန်ကြီးဟောင်းအင်မန်နျူအယ်မက်ခရွန်ကဦးဆောင်ပါတယ်။အထူးသဖြင့်မွတ်စလင်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာမှုတွေအပါအဝင်ကျင်းတဲ့နိုင်ငံတွေရွှေပြောင်းအခြေချမှုအလုံးနီးပါးကိုရပ်ဆိုင်ပစ်လို့နေတဲ့မရင်းလက်ဖန်ကနောက်ကကတ်လိုက်နေတာပါ။ဥရောပသမဂ္ဂကနေလည်းပြင်သစ်နိုင်ငံနှုတ်ထွက်ရေးကိုမရင်းလက်ဖန်ကလိုလားနေတာဖြစ်ပါတယ်။နောက်ထပ်ထိတ်တန့်ရောက်နေသူတွေကတော့ပြည်သူ၃ဆီတေကိုဖျက်တော့နောက်ဥရောပသမဂ္ဂအတွင်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးနေသူဖရန်စာဖီလွန်လည်းနောက်ကကတ်လိုက်နေပါတယ်ရှင်။
အမေရိကန်နိုင်ငံသားနောက်တစ်ယောက်ကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်းသိမ်းထားလိုက်ပြန်ပါပြီ။မြောက်ကိုရီးယားကထွက်ခွာဖို့ပြင်ဆင်နေစဉ်ဖျောက်ယောင်အပြည်ပြည်ဆိုင်ရာလေဆိပ်မှာကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသားပေါမောက်ခတိုနီကင်ဆိုသူကိုဖမ်းဆီးတာလို့တောင်ကိုရီးယားရုံးဟတ်သတင်းဌာနကပြောပါရယ်။ဒီကင်ဆိုတိုနီကင်ဆိုတဲ့သူဟာမြောက်ကိုရီးယားနိုင်ငံမှာလူမှုရေးအကူအညီပေးလုပ်ငန်းတွေအတွက်တလားလောက်ဆွေးနွေးနေသူဖြစ်တယ်လို့ပြောပါရယ်။သူကဘာကြောင့်ဖမ်းရလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားအရေးအတွက်ဟာသူအပါအဝင်ဆိုရင်၃ယောက်မြောက်ရှိနေပါပြီ။အမေရိကန်နဲ့ညှိနှိုင်းရမှာအသုံးချဖို့အတွက်အရင်တုန်းကတော့မြောက်ကိုရီးယားကအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းလို့ရှိတတ်ပါရယ်။
ကိုရီးယားကျွတ်ဆယ်ကိုဥတီခုံပေါင်းနေတဲ့အမေရိကန်လျင်တင်တင်းမောအုပ်စုမှဂျပန်ဖြတ်တင်းမောနှစ်ဆင့်ကပါပူးပေါင်းလိုက်ပြီးပစိဖိတ်သမုဒ္ဒရာအနောက်ဖက်ဒေသမှာနှစ်နိုင်ငံစစ်တင်းမောတွေဒီကနေ့ပဲပူးရဲစည်ရည်လေးကျင့်မှုတွေစတင်ပါတယ်။အမေရိကန်လျင်တင်တင်းမော USS Carl Vinson ရေတပ်အုပ်စုမှာတော့ပယ်ရင်းတပ်တုံးတပ်ဆင်ထားတဲ့ Cruiser စစ်တင်းမောဒဇင်းနဲ့ဖြတ်တင်းမောဒဇင်းတို့လည်းပါဝင်ပါတယ်။မြောက်ကိုရီးယားရဲ့ပယ်ရင်းတပ်ဒုံးနဲ့နျူကလ িয়ার ဆက်တပ်မှုတွေကြောင့်ကိုရီးယားကျွတ်ဆယ်မှာတင်းမာမှုတွေတိုးလာတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ USS Carl Vinson ရစ်တပ်တင်းမောအုပ်စုကဩစတြေးလျနိုင်ငံခီးစင်ကနေကိုရီးယားကျွန်းဆွယ်ဘက်ကိုလမ်းကြောင်းပြောင်းခုံမောင်းတာဖြစ်ပါတယ်။ဂျပန်ဖြတ်တင်းမောတွေကအမေရိကန်ရစ်တပ်တင်းမောအုပ်စုနဲ့ဘလောက်ကြာကြာလိုက်ပါမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပင်လယ်ပြင်မှာတုံ့ပြန်နိုင်စွမ်းနဲ့ကာကွယ်ရေးစွမ်းရည်ပူးရဲဆောင်ရွက်မှုတိုးတက်စေရည်အတွက်ပုံမှန်လုပ်နေကြပူးရဲစီရည်လေ့ကျင့်မှုဖြစ်တယ်လို့အမေရိကန်ရစ်တပ်ကပြောပါတယ်။ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ကြားထဲမြောက်ကိုရီးယားကပယ်ဒင်းဒုံးနဲ့နျူကလ িয়ার ဆန့်တက်ခဲ့တာပါမြောက်ကိုရီးယားဘက်ကနျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးနဲ့အမေရိကန်ကိုတိုက်ခိုက်လာမယ်အန်ဒီယေကနေကာကွယ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပြီး
ဆေးရရတက်ခတ်မှုအပါအဝင်နီလန်ပေါင်းစုံအစင်းနဲ့ရှိတယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားပါတယ်ရှင်။အာဖရိကတိုက်တွင်းကအမေရိကန်တွေတခုတည်းသောစစ်တပ်ခြေစိုက်စခန်းရှိရာဒီဘိုဒီမျိုးဟာလီမိုနီယာစခန်းကိုဒီကနေ့တင်းတွင်နေမှာဝင်ကြီးမက်ဒစ်ရောက်ရှိခဲ့တာဖြစ်ပြီးတော့အိမ်နောက်မှာတော့သမ္မတကာကွယ်ဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနေရာအနေထားတော့လီမိုနီယာစစ ဒီဘော်ဒီကိုတွားရောက်တာဖြစ်ပါတယ်ဒီဘော်ဒီနိုင်ငံဟာတရုတ်ကလည်းပထမဆုံးနိုင်ငံရဲ့ချစ်အခြေဆိုင်စခန်းတစ်ခုကိုဆောက်လုပ်ပြီးသွားရလဲဖြစ်တာကြောင့်မကြာခင်မှာပဲအမေရိကန်ရဲ့စစ်အခြေဆိုင်စခန်းဒီမှာတရုတ်တို့ရဲ့စခန်းတစ်ခုလည်းရောက်လာတော့မှာဖြစ်ပါတယ်
ဒီအရ American တန် ညဘက် မြန်မာဘာသာ အစီအစဉ် ညပိုင်း 9:00 ကနေ 10:00 အစီအစဉ်မှာတော့ လိုင်းဒိုမီတာ 24 kHz 1235 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 9323 လိုင်းဒိုမီတာ 51 kHz 9885 စနီတနူးနေမှာ လိုင်းလမ်းမီတာ 190 kHz 1905 ရိုးနဲ့ပါ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်း စီစဉ်ရဲ့ တနင်္ဂနွေနေ့ ညပိုင်း နိုင်ငံတကာ သတင်းတွေကို ကြီးညာနေပါတယ်ရှင် ဖိလစ်ပိုင် နိုင်ငံ တောင်ပိုင်းမှာ ပြီးခဲ့တဲ့ သတင်းပတ်က အဘူ CF စစ်သွေးကြော်ကြီး ပြန်ပြီးဆွဲသွားတဲ့ စစ်သားတအုပ်ကို ခေါင်းဖြတ် တပ်ဖြတ်ထားတာ တွေ့ရတယ်လို့ ဖိလစ်ပိုင် စစ်တပ်က ဒီကနေ့ ပြောဆိုတာကို Reuters သတင်းက ဖော်ပြပါတယ် ဖမ်းဆီးသွားခံရတဲ့ တက်ချက် အန်နီ ဆီရာဂျီရဲ့ ဖြတ်ခံထားရတဲ့ ဥကောင်းကိုတော့ ပါတီကူးမြို့မှာ ခြံခဲ့တဲ့ သူ့ရဲ့ခန္ဓာကိုယ်နဲ့ မီတာ 50 အကွာမှာ တွေ့ခဲ့ရတာလို့ စစ်တပ် တာဝန်ရှိသူတအုပ်က ပြောပါတယ် စုလုပ်ပြင်းတဲ့ငင်းချမ်းရေးဆောင်ရွက်မှုမှာပါဝင်လာကြောင့်တက်ချက်အန်ဂျီစီရာဂျီပြန်ပြီးဆက်တက်ဖြတ်ခံရတာဖြစ်နိုင်တယ်လို့လည်းစစ်တပ်တာဝန်ရှိသူကပြောပါတယ်အဘူးစီရဲ့စစ်သွေးချအများစုကြီးတို့တက်ဆက်မျိုးနယ်စုဝင်တအုပ်ဖြစ်တဲ့တက်ချက်အန်ဂျီစီရာဂျီကိုစုလုပ်ပြင်းတဲ့ငင်းချမ်းရေးဆောင်ရွက်မှုမှာအရေးပါသူတအုပ်အနေနဲ့စစ်တပ်ကအသုံးပြုနေရတယ်ဖြစ်တယ်လို့ပြောပါတယ် ောဆိုပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တို့အသေးခံစီးနှင်းတိုက်ခိုက်မှုအတွင်းစစ်သားတွေတေဆုံးခဲ့ရပြီးတော့နောက်တနေ့ဒီကနေ့ကိုနိုင်ငံတော်ဝမ်းနည်းအောက်မေ့ခြင်းနေ့အဖြစ်သတ်မှတ်ထားပါတယ်မနေ့ကတိုက်ခိုက်ခံရမှုဟာဆိုရင်2000ခုနှစ်နောက်ပိုင်းအာဖဂန်တပ်ဖွဲ့တွေအပေါ်အသေးပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်နိုင်ငံမြောက်ပိုင်းဘယ်လ်ကီနေရဲ့မြို့တော်မာဇာအီဖ်ရှာရီဖ်မှာအခြေစိုက်တဲ့အာဖဂန်စစ်တပ်ရဲ့တပ်မ206ဌာနချုပ်ကိုပြီးခဲ့တဲ့တောက်ကြနေမှာလည်းလည်းအပြည့်စုံကိုင်းဆောင်ထားတဲ့အသေးခံဘုံခွဲသမားဆယ်ဦးတို့ကအစိုးရတပ်သားတွေလိုအသွင်ယူပြီးတော့စစ်ကားနှစ်စီးနဲ့ရောက်လာပြီးတော့စစ်သားတွေကိုတဟုန်ထိုးတိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါရတယ်။တောက်ကြနေနေကပိုင်းတိုက်ခိုက်ခံရမှုအတွင်းအနည်းဆုံးစစ်သား140သေဆုံးပြီးတော့100လောက်ဒဏ်ရာရတယ်လို့အညီမဖော်တဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာနိုင်ငံရေးသမားတွေရဲ့စနေနေ့ကအပြောကိုကိုးကားပြီးတော့ဒေသရင်းရုံတံတွေကထုံးတင်ကြပါတယ်။လုံချုံရင်အထူးတင်းကျက်တဲ့စစ်ချီဆိုင်စခန်းအလယ်မှာရှိတဲ့ဗလီဝတ်ပြူကျောင်းကိုအတွင်းလူရဲ့အကူအညီမပါဘဲနဲ့တိုက်ခိုက်သူတွေဝင်လာနိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းစစ်ကူတောင်းမှုခံယူကြတဲ့တိုက်ခိုက်ခံရမှုကနေအသက်ရှင်လွတ်မြောက်လာသူတွေကဒေတာခံရုံတံကိုပြောပြပါတယ်။တိုက်ခိုက်မှုဖြစ်ပြီးမကြခင်မှာပဲတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။စီးနင်းတိုက်ခိုက်မှုဟာ10လောက်ကြာမြင့်ခဲ့တယ်လို့သူကပြောဆိုပြီးတော့အရေးပါတဲ့အရာရှိတွေအပါအဝင်ရန်သူစစ်သား900ကျော်တေဆုံးတယ်လို့လည်းတာလီဘန်ပြောခွင့်ရကပြောဆိုပါတယ်
။ဆိုမာလီယာနိုင်ငံဂဲဂလာမြို့တွင်စစ်သားတွေစီးနင်းလာတဲ့ကားကိုပြစ်မှတ်ထားတဲ့လမ်းဘေးထောင်ပုံပောက်ကွဲတာကြောင့်စစ်သား9ဦးတေဆုံးပြီးတော့5ဦးဒဏ်ရာရပါတယ်။ဂဲဂလာတောင်တန်းတွေမှာဖွန့်တလန်းပြည်နယ်လူချုံရေးတပ်ဖွဲ့ရဲ့တနင်္ဂနွေနေ့မနေ့ကပုံမှန်ကင်းလည်တာမှာပောက်ကွဲမှုဖြစ်ခဲ့တာပါ။ဘုံပောက်ကွဲတာမှာစစ်သား18ဦးလိုက်ပါလာတဲ့ကားကိုထိမှန်ခဲ့တာလို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ဆိုမာလီယာဌာနကိုပြောပါတယ်။ကားမောင်းသူနဲ့တခြားတပ်ဖွဲ့ဝင်2ဦးတို့ပဲဘာမှမထိခိုက်ပဲလွတ်မြောက်ခဲ့တာလို့သူကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ El Shabab စစ်သွေးကြအဖွဲ့ကလည်းပြောဆိုထားပါတယ်ရှင်
။ Israel နိုင်ငံ Tel Aviv မြို့တော်မှာအသက် session ne ywe palestine lu nge de u ga da ne tai khai ta chaung lu le u ane chin thi kai tan ya ke pi ro tu ko ro phan si tha de chaung israel ye ga pyo da ko ap tadin ga phaw pya tha ba de dikini tai khai mu ga nai nge yi yue chan ne lut da la so ra ko ro ma ti ya de ba u ပြည်က စက်တင်ဘာ လ ကနေ ခု ချိန် ထိ ပါလက်စတိုင်း တွေ ရဲ့ ဓာတ် နဲ့ တိုက် ခိုက် မှု ပြစ် ခတ် မှု ကား နဲ့ တိုက် မှု တွေ ကြောင့် အစ္စရေး 42 ဦး American ခီးသွား 2 ဦး နဲ့ ဗြိတိန် ခီးသွား 2 ဦး တို့ သေဆုံး ခဲ့ ရ ပြီ ဖြစ် ပါ တယ် ဒီ ကာလ အတွင်း Israel တပ် ဖွဲ့ တွေ ရဲ့ လက် ချက် နဲ့ အနည်း ဆုံး ပါလက်စတိုင်း 244 ဦး သေဆုံး ခဲ့ ရ ပြီးတော့ ဒီ ထဲ မှာ အများ စု က တိုက် ခိုက် သူ တွေ ဖြစ် တယ် လို့ Israel အာဏာပိုင်တွေ က ပြော ဆို ထား ပါ တယ်ကျန်တဲ့သူတွေကတော့ Israel တပ်ဖွဲ့တွေနဲ့ထိတိုက်တွဲမှုတွေအတွင်းသိဆုံးခဲ့ရတာပါ။အကြမ်းဖက်တိုက်ခိုက်မှုတွေကပါလက်စတိုင်းတွေရဲ့လှုံ့ဆော်မှုကြောင့်ဖြစ်ရတာလို့ Israel ဘက်ကပြောပါရရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့မိုက်အီသန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။ VOA ကလည်းအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးတော့ဒီထိုင်းမြန်မာနယ်စပ်ရှိစာတင်ကြောင်းတွေရဲ့ဆွေရစစ်ဆာမီပွဲအောင်ချက်နဲ့ပတ်သက်ပြီးတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းထဲကမြန်မာအစိုးရစစ်၄တန်းနဲ့၈တန်းစာမျိုးပွဲတွေကိုကျောင်းပေါင်း28ကျောင်းကကျောင်းသူကျောင်းသားပေါင်း600လောက်ဝင်ရောက်ဖြည့်ဆို့ခဲ့ရမှာမတ်လ23ရက်နေ့အောင်စင်းထုတ်ပြန်ချက်အရရာနှုန်းပြည့်နည်းပါအောင်မြင်ခဲ့ကြောင်းရွှေပြောင်းမြန်မာဆရာဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌကပြောပါရတဲ့အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရစစ်၄တန်းနဲ့၈တန်းစာမွေးပွဲတွေကိုရွှေပြောင်းစာတင်ကျောင်းပေါင်း28ကျောင်းကကျောင်းသားကျောင်းသူပေါင်း600နီးပါးဝင်ရောက်ဖြည့်ဆို့ခဲ့ရမှာရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တာပါမြမအစိုးရစစ်စာမွေးပွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစာမွေးပွဲတွေကိုမဲဆောက်မြို့စာစစ်ဌာန၃ခုကနေဝင်ရောက်ဖြည့်ဆို့ခဲ့ကြပါတယ်မတ်လ23ရက်နေ့စိုးရကနေအောင်စင်းထုတ်ပြန်ခဲ့ရမှာတော့ရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တယ်ဆိုပြီးရွှေပြောင်းမြမဆရာဆရာမများရဲ့အစည်းအရုံးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပြပါတယ်
ကျောင်းပေါင်း28ကျောင်းဝင်ရှိတယ်၄တန်းနဲ့၈တန်းကလေးတွေပေါ့နော်၄တန်းကလေးစုစုပေါင်းဝင်ကြည့်သူက438ယောက်ရှိတယ်၈တန်းက133ယောက်ရှိတယ်အဲအားလုံးဝင်ဒီ final exam မှာဝင်ပြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ်အဲကြတဲ့ကလေးဆိုတော့သူကလေးရဲ့ဥပမာအကြောင်းကြောင့်သူမပြည့်တဲ့ကလေး၄-၅ယောက်လောက်ပဲအဲကြတဲ့ကလေးအနေထားရှိပါတယ်ကြာကြိုင်တော့အားပြေဝင်ဖြည့်သူအားလုံးအောင်တဲ့အတွက်ကြာကြိုင်တော့ပြေအောင်မယ်လို့ပဲပြောလို့
ရမြန်မာနိုင်ငံကအစိုးရစစ်စံပွဲတွေကိုဖြေဆိုခဲ့ရမှာပညာရေးစနစ်အပြောင်းလဲလှုပ်လာပြီးတဲ့နောက်မှာတော့အရင်တုန်းကလိုကုစားပြန်ဖြေဆို권နေမရှိတော့ပေမဲ့ပထမအဆန်းနဲ့ဒုတိယအဆန်းစံပွဲတွေကရလတ်တွေကိုပြန်တုံးသက်ပြီးစံပွဲအောင်တဲ့ကလေးတွေကိုအချက်အလက်စုဆောင်းကစံပွဲကြီးမှာတုံးသက်မှုတွေလုပ်သွားတယ်လို့လည်းဆက်ပြောပြပါတယ
်အောင်ချက်ကတော့ပြည်ရဲ့နှစ်ကအာကြာရှုံးတဲ့ကလေးတွေရှိတယ်သို့တော်လည်းပူစားဆိုတာပြန်ပြီးတော့ရှိတယ်ဒီနှစ်မှာကျတော့ဒီပညာရေးစနစ်ကပြောင်းလဲတယ်ပေါ့ပြောင်းလဲတယ်ပေါ့ပြောင်းလဲတဲ့ပုံစံကဘယ်လိုလဲဆိုတော့ပူစားပုံစံမရှိတော့ဘူးပူစားပုံစံမရှိတော့ဘဲနဲ့အနောက်ဆုံးစင်ကြာတဲ့ကလေးကိုသူတို့ကအရင်နှစ်ဝက်စာမျိုးပေါ်ဒီမှာဖြည့်ထားတဲ့သူတို့ရဲ့စည်ရင်းစရာတွေကိုပြန်တောင်းတယ်ပြီးတော့သူတို့ရဲ့အတန်းတက်နှုံနေသူတို့ရဲ့ဇာတိသားတွေအကြောင်းမှာပူပေါင်းပါဝင်မှုအချက်လက်တွေပေါ့ပြန်ပြီးတော့ကောက်ယူတယ်ဒီအချက်လက်တွေကိုပြန်ပြီးတော့ပူပေါင်းပြီးတော့မှအောင်ပြန်ပေးထားတဲ့စနစ်ပုံစံမျိုးဖြစ်နေတယ
်ရှေ့ပြောင်းစာတင်ကျောင်းတွေမှာကျောင်းတွေဆက်ဖွင့်ဖို့အတွက်အခက်အခဲရှိနေပြီးတင်ယုံညွန်းနှန်းကိုအပြည့်အစုံတင်ကြားနိုင်ဖို့အတွက်ဆရာမလုံလောက်တာအရေးသေးပြည့်မီတဲ့ဆရာဆရာမတွေကိုမှငားရမ်းနိုင်တာအလှရှင်တချို့ဟာလည်းမြန်မာနိုင်ငံအတွင်းပိုင်းတွေကိုပဲကူညီခဲ့တာတွေဖြစ်လာပြီးတဲ့နောက်မှာတော့ရှေ့ပြောင်းကျောင်းဆရာတွေရဲ့ရက်တည်ရေးကိုဖြည့်ဆည်းပေးနိုင်တာတွေအားနည်းခဲ့ပါတယ်။ဒီလိုအောင်မြင်အောင်သင်ကြားနိုင်ဖို့ကတော့အတော့ကိုအားထုတ်ကြိုးပမ်းနေရတယ်လို့လည်းပြောပြပါတယ်
။သင်ယူပိုင်းမှာလည်းဒီကလေးတွေရဲ့ဘာသာစကားအခက်အခဲတွေအထူးသဖြင့်ဆရာတွေမလုံလောက်တာပေါ့။ဆရာတွေမလုံလောက်ဘူး၊သင်ထောက်ကူပစ္စည်းတွေမလုံလောက်ဘူး
။အခုဆိုရင်မြမအစိုးရစစ်ဆံမှုပွဲကိုရှေ့ပြောင်းကျောင်းသားကျောင်းသူတွေဝင်ရောက်ဖြည့်ဆိုတာဟာ၄ချိန်မြောက်ရှိပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ချွေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း71ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကြားနေကြတာဖြစ်ပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
နိုင်ငံသားယင်းနှမြုံနယ်မှုနယ်လက်ပတ်တဲ့အခြေအချုပ်ဆက်ယုံတွေမှာအလုံရှင်နဲ့အလုံတမကြားမကြာခဏဆိုသလိုမပြေမလဲဖြစ်ကြရတာဟာဘာသာစကားအခက်အခဲနဲ့အချို့စကားပြန်တွေကျွမ်းကျင်မှုအားနေတာတွေကြောင့်နားလည်မှုလွဲမှားကြတာဖြစ်ဖို့များတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းတွေ့ကထားကတုံ့တက်လိုက်ပါတယ် နိုင်ငံတော်အစိုးရကတမလိုက်တဲ့အနေအဆုံးအခက်အကျေးတွေတမချက်ကိုလည်းဒေသအလိုက်လုပ်ငန်းတဘာဝအလိုက်တမပေးနိုင်ရင်ပို့အဆင်ပြေမှာဖြစ်တယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းတွေ့ကထားလည်းဖြစ်မေဘယ်အထည်ချုပ်လုပ်ငန်းဦးဆောင်ညွန်ကြားရမှုလည်းဖြစ်သူဒေါက်တာအောင်ဝင်းကပြောဆိုတာပါဒီအကြောင်းဒေါက်တာဆိုးဝင်းကဒေါက်တာအောင်ဝင်းကိုတည်တဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နို
မင်္ဂလာပါရှင
်မင်္ဂလာပါ
ကဲပါအခုလိုလုံမအားလက်တဲ့ကြားနေပြီးကျွန်တော်တို့ VOA American တန်ကိုတွေ့ဆုံပြီးမြန်ဝင်ပြည်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံထဲကျုပ်လုပ်ငန်းရှင်များအတင်ဒုက္ခတယောက်နေနေပေါ့နော်ဒေါက်တာအောင်ဝင်းနေနေဒီမြန်မာနိုင်ငံရဲ့ဒီအထက်ကျုပ်လုပ်ငန်းနေနေပတ်သက်ပြီးတော့ဒီနိုင်ငံတကာကိုတင်ပို့နေတဲ့အထက်ကျုပ်လုပ်ငန်းဘောင်ဘလောက်လောက်ရှိပါလဲရှင
်အခုအချိန်မှာကျွန်တော်ရဲ့ဟိုအထက်ကျုပ်ရဲ့ဟို NGM ရဲ့အသင်းဝင်ပေါ့480ကျော်ရှိပါလားအခုအချိန်မှာ
ဟုတ်ကဲ့ပါအဲ့400တည်းကမှပြပကိုတင်ပို့တဲ့ဖွဲ့စည်းပေါင်းကောထဲကျုပ်လုပ်ငန်းပေါင်းကောဘယ်လောက်လောက်ရှိပါလဲ
အဲ့480တည်းမှာအားလုံးပေါင်းအထက်ကျုပ် export လုပ်တဲ့စာရုံတွေကတော့350နဲ့350အထက်မှာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုတလောကြားနေရတာဒီလုံရှင်လို့ဒီမှာကြေတနာတွေလည်းကြားနေရတာပေါ့နော်ဒီ H&M နဲ့ပြတ်သက်ပြီးတော့ဒီပြည်ုပ်ပိုင်ကုမ္ပဏီတခုကဒီလှိုင်းတာဘက်မှာဆိုလို့ရှိရင်လုံသမားနဲ့လုံရှင်ပြတ်သက်နာလေးတက်နေတာကြားပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ရောဒီအထက်ကျုပ်လုပ်ငန်းရှင်များအတင်ဒုက္ခတယောက်အနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဒီလိုအလုံရှင်နဲ့အလုံသမားဒီလိုပဋိပက္ခဖြစ်တဲ့စွဲညာမှာအထူးသဖြင့်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုယုံနေမှာပဲဟိုဖြစ်တာများပါလေအဓိကကတော့ဒီဘာသာစကားပေါ့ဒီနားလည်မှုလွဲလွဲမှားတာပေါ့နော်ဟိုစကားပြန်ကဈာခံပြီးတော့အလုံရှင်နဲ့အလုံသမားဈာထဲမှာညှိနှိုင်းတရားနဲ့တရားမှာစကားပြန်တွေကဟိုထမင်းဖားရေတောက်ပဲတက်ပြီးတော့ဒီဥပဒေပိုင်းပတ်သက်တဲ့ဟာတွေကိုကောင်းမွန်နားမလည်လို့ရှိရင်အဲ့ဒီကျန်တဲ့ညမှာအခက်အခဲတွေအများကြီးရှိနေတာပေါ့အဲ့တော့ဒီစကားပြန်ကကြွန့်ကျင်မှုလိုတာပေါ့ဘာသာစကားမှာကြွန့်ကျင်မှုလိုတယ်အလုံးသမားပြောတဲ့ဟာကိုလည်းအမှားတည်းအလုံးရှင်ကိုတင်ပြရမယ်။ဟိုမထင်ချန်ထားဘူး။လုံးစီပတ်စီထုံနေသူအလုံးရှင်ကပြောတဲ့ဟာကိုလည်းသူကလုံးစီပတ်စီအလုံးသမားတွေကိုရအောင်ဟို message ပေးဖို့လိုတာပေါ့နော်။ဒါမှမဟုတ်သူကတခုကြောင့်ဟိုသူကမကြွန့်ကျင်လို့ဆိုရင်အဲ့မှာအနိုင်လွဲမှားမှုတွေဖြစ်နေတာပါလေ။အဓိကကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီသူတို့ကတော့နိုင်ငံသားတွေကနေပြီးတော့လေပတ်နေတဲ့ဟိုစိတ်ယုံဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာနိုင်ငံထဲကျုပ်လုပ်ငန်းရှင်များအသင်းနေနဲ့လည်းဝင်ရောက်ဆက်ဖက်ဖို့မရှိဘူးပေါ့နော်
။ဟိုကျွန်တော်တို့အသင်းကိုအကြောင်းကြားပြီးအခုညတောင်းတော့ကျွန်တော်တို့ကတွားပြီးတော့ဟိုဝေပေးပါလေ။ဟိုနောက်ပိုင်းမှာတော့အညိုခေါ်တာပြုတာစိတ်ကြောင်ဟိုမတွေ့စိတ်ကြောင်မတွေ့ရတော့ပါနော်။အရင်တော့ကတော့အလုပ်သွားဝင်ကြီးဌာနကနေမှဒီအလုပ်ရိုတရုံမှာဆန္ဒပြတယ်ပြုရခြင်းအသင်းကနေမှတယောက်ယောက်ကိုအလုပ်မှုဆောင်တယောက်ကိုလိုက်ခဲ့ပါဆိုပြီးခေါ်တော့ကျွန်တော်လင်းကကတော့လိုက်ခဲ့သူပါပဲ။ဟိုနောက်ပိုင်းကလည်းအဲ့လိုဟာကြီးမရှိတော့ဘူးနော်။ဒါကြောင့်ဆိုတော့တို့ကဟိုမြို့နယ်တွေမှာလည်းတို့ဖြန့်နေကော်မတီဆိုပြီးအဲ့လိုကြီးဖွဲ့ထားတာရှိတယ်။ဟိုဝန်ဝါလေးပရိကဟိုတို့ခေါ်တာ
ဝန်နေစား
ခေါ်တမာပြီလို့ဟာကတော
့အခုန်တမာ
အဲ့လိုလည်းဖွဲ့ထားတာရှိရတာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါအဲ့တော့ဒီအလုသမားလှုပ်ရှင်ပြဿနာကြီးနဲ့ပတ်သက်ပြီးတော့အလုသမားဝင်ကြီးဌာနရဲ့အခန့်ကဏ္ဍပေါ့နော်သူတို့ကရောထဲထဲဝင်ဝင်အကူအညီပေးတာရှိပါလားရှင
်ဟိုတကယ်တော့ကြတော့ဒီလိုမျိုးဟိုအလုသမားဟိုပါဥပဒေနဲ့အညီဟိုတိတိကျကျအလုပ်ဖို့လိုတာပေါ့နော်တော်နည်းသူပဲဒီအလုသမားဘက်ကလည်းဒီဟိုခွင့်ပြုထားတဲ့လုပ်ပိုင်ခွင့်တွေကိုကျော်လွန်ပြီးတော့ဟိုဟိုဟိုကျိုးပေါ်ပြီးတော့ကျိုးလွန်လာလို့ရှိရင်လည်းဒါဆိုရင် criminal ဖြစ်သွားပြီပါနော်ရာကဘုံမှုဖြစ်သွားပြီဆိုလို့ရှိရင်တက်ဆိုင်ရာဟိုအာဏာရှိအဖွဲ့အစည်းတွေကလည်းဒီအချိန်မှာဟိုဖြစ်ဖြစ်ချင်းမှာလာပြီးတော့ဟိုထိမ့်မှုလို့တာပေါ့ထိမ့်မှုလို့ရင်ရှင်ဟိုရာကဘုံမှုအကြောင်းအရာအရေးကြီးမယ်ပြည်မယ်ဆိုရင်ဒါမျိုးကနေပါမှာပေါ့လေဆိုတော့ရဲစနားတတ်တိုင်လို့ရှိရင်တော်တော်များများမလာရောက်တော့ဟိုကိုယ်နဲ့မဆိုင်ဘူးလို့ဟိုဟိုကြားနေရတာပေါ့နော်မလာလာပြီးတော့မလို့မရှင်းသေးနိုင်ဘူးပေါ့နော်ဒီဘက်ကလည်းအလုပ်သမားကလည်းညာနေချီပဲအင်းအားနဲ့ဆိုတော့လေဟိုသူတို့လည်းကျွန်တော်တို့အသေးစိတ်ကမပြောတော့
အခုနောက်ဆုံးကျမတို့ဒီနိုင်ငံတော်သမရယုံကနေထုတ်လိုက်တဲ့ဒီအ ਨੇ ဆုံးဒုက္ခလာတာပေါ့အ ਨੇ ဆုံးအခချင်းတွေနဲ့ပတ်သက်ပြီးတော့ပေါ့သူတို့ထုတ်ပြန်လိုက်တဲ့ဒီထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့နောက်ဆုံးသိရတာလေးရှင်းပြပေးပါအောင်ရှင်
အခုတော့သူက minimum wage ကို2နှစ်တခါပေါ့တော့ဥပဒေအရ2နှစ်တခါ review လုပ်ရမယ် review အဲ့ဒါပြီးခဲ့တဲ့ဟိုပြီးခဲ့တဲ့ပထမအချိန်မှာတော့ဟိုတနိုင်ပြည်နယ်နဲ့တိုင်းအလိုက်ကိုသူတို့ survey ဆင်းတာပေါ့နော် survey ဆင်းပြီးထွက်လာတဲ့ data အခြေခံပြီးတော့ဆွေးနွေးကြတာပေါ့ဆိုတော့ဒီနေ့လဲဒီလိုပြည်နယ်တိုင်းအလိုက်ကိုပေါ့နော်ဟိုဒီအနေဆုံးကိုဘလောက်တတ်မှတ်ရင်ကောင်းမလဲဆိုတဲ့ဟာကိုတို့ကအောက်စီဒီကိုကွင်းဆင်းပြီးတော့ data ကိုအမှန်တိုင်းရဖို့လိုတာပေါ့ပေါ့ပြီးခဲ့တဲ့ဟိုနှစ်နှစ်တုန်းကဆိုရင်တော့တို့ကောက်လာတဲ့ data မှာတချို့ပြည်နယ်တိုင်းတွေကဟိုအနေဆုံးကို8000လို့9000လို့ပြီးနေတယ်ဆိုပြီးတော့တက်လာတာပေါ့တကယ်ကြတော့မဟုတ်ဘူးပေါ့နော်တကယ်ကမဖြစ်နိုင်ဘူးပေါ့ဟိုရန်ကုန်မှာတော့3500ပေးဖို့ဆိုရင်အဲ့ဒီအချိန်မှာကျွန်တော်အနေနဲ့တော်တော်အခက်အခဲဖြစ်ပါတယ်ဆိုတော့ကျွန်တော်ကလုံဘုံသားအစ်တွေထားလည်းမခံတော့ဘူးရှိတာလုံမှာပဲကျွမ်းကျင်အောင်ဟို productivity ရအောင်ပဲဟိုစီအောင်ပြောလုတ်ခရရတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်ထင်တယ်အခုအချိန်မှာဆိုလဲဟိုဒီထုတ်လိုက်တဲ့ညီမဝိဥပဒေကတနင်္ဂနွေလုံးအတိုင်းတာကိုလွှမ်းမိုးဖို့လိုပါတယ်ဒါမှဟိုပြည်နယ်တိုက်တိုင်းအရာမျိုးနယ်တိုင်းမျိုးနယ်တိုင်းမှာဒီအနေလိုလားလားကိုရနိုင်အောင်ပေါ့နော
်အဲ့တော့ဒီလုပ်ငန်းအလိုက်ပေါ့နော်ဂန္ဓာအလိုက်ဥပမာဆိုလို့ရှိရင်ဟိုဒီတက်တူတွင်းတွေရတက်တူတွင်းတွေအလိုက်ပေါ့ဥပမာထဲကျုပ်လုပ်ငန်းဆိုထဲကျုပ်လုပ်ငန်းနောက်တခြားစက်မှုထုတ်ကုန်တွေစက်မှုထုတ်ကုန်ပေါ့အဲ့ဒီအလိုက်ဟိုသေးချာလုပ်အဲဒီအခါကြီးကိုအနည်းဆုံးခွဲခြားသတ်မှတ်လို့ရှိရင်ပို့ပြီးတော့အဆင်ပြေမယ်လို့ပြောတာပါလားကျွန်တော်
ကအမျိုးဖြစ်ဖြစ်ကြတာပေါ့နော်လုပ်ငန်းအလိုက်ဟိုဒေတာအလိုက်ကိုသတ်မှတ်လို့ရှိရင်နေရီမှာဆိုရင်နေရီထိုင်သေးကအများကြီးသက်သာပါတယ်ရန်ကုန်မှာဆိုရင်အိမ်ငါကကတလား3-4000လောက်တို့ပေးနေရတယ်ဒါကမှဟိုဟိုတက်သားအိမ်တို့တတိမိုးတို့အညူပဲဖြစ်တယ်စိုက်တောက်စီကလည်းဒီမှာကုန်စင်းတော့ရတယ်အရင်ကြီးတယ်နောက်ပြီးနေတိုင်းနေတိုင်းလည်းနေရနေမှာအလုပ်လုပ်မဲ့နေရာမရှိလို့ဆိုရန်ကုန်ကိုတို့နေတိုင်းလာနေတယ်မိုက်ဖိတ်ကနေတိုင်းလုပ်နေတယ်ဆိုတော့ဇော်ဒီမှာလူတွေကနေတိုင်းနေတိုင်းတိုးနေတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဟိုအထက်ကျုပ်လုပ်ငန်းနဲ့ပတ်သက်လို့ပေါ့နော်ဒီ export import ပေါ့ပြည်ပဟိုဒီကုန်ရမ်းတွေဝင်လာတယ်ကုန်ရောတွေပြန်ပို့တာပေါ့နော်ဒီ export import နဲ့ပတ်သက်တဲ့ဟိုစိန်ခေါ်မှုတွေရောရှိပါသေးလားရှင
်လောလောဆယ်ကဟိုပြဿနာဘာမှအခြေအနေမရှိပါဘူးနောက်ပြီးအခုကကျွန်တော်တို့ဒီ online ကနေမှဟို license လျှောက်တဲ့စနစ်ကိုလည်းဟိုစတင်နေပါပြီအဲ max max system ကဂျပန်အစိုးရအထောက်ပံ့တဲ့ကာစံနဲ့လုပ်နေတဲ့ max system နဲ့ဟိုအသုံးပြုပြကျွန်တော်စိတ်ဝင်နေမှလှမ်းရonline နဲ့ဆက်လို့ရပါတယ်ဆိုတော့အခုဆိုရင်စိုက်ုံပေါင်း20ကျော်လောက်ကဒါကိုစမ်းတက်စမ်းတက်နေပါပြီအောင်နဲ့အောင်ပါပြီအ
ဲ့တော့ကုံတွယ်စီးပွားနဲ့ဟိုဝင်ကြီးဌာနနဲ့ပတ်သက်တာပါလားအဲ့ဒါ
အကောင့်စီးပွားနဲ့အကောင့်ခွင်နဲ့ပါ
အကောင့်ခွင်နဲ့
လိမ့်လောက်ထား
ပါလိမ့်လောက်ထားပြီးတော့အခု
online နဲ့ဆက်သွား
ပါ online ကနေဤပညာတွေတော်တိုးတက်လာပြီပေါ့နော်ဘာရဲပြောဒါ service center နေသွားပြီးမတင်ရတော့အချင်းကုန်တက်တာပါပေါ့နော်အချင်းကုန်တက်တာအဲ့ငွေတွင်းလာပြီပါလိကြတော့
ငွေတွင်းလာတဲ့ဘဏ်အကောင့်နဲ့ဆန်ဆော်ပေါ့ဆိုတော့သွားတဲ့ပြင်ပြမလို့တော့ကိုကကုန်ပြီးအကောင့်ခွင်ထားပြီးတော့သူတို့နဲ့ချိန်ထားပြီးအကောင့်ကနေမှကျော်လိုက်ငွေထွက်သွားတော့
ပေါ့ဟုတ်ကဲ့ပါ
ဒါ CD ဘာနဲ့ချိတ်ဆက်ထားပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒါနဲ့ဟို American ပြည်တော်စုကနေပြီးတော့ဒီတာစီပိတ်ဆို့မှုစီးပွားရေးနဲ့ပတ်သက်ပြီးတော့တာစီပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်ပါပြီပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအထည်ချုပ်လုပ်ငန်းတွေအားလုံးချုပ်ပြီးတော့ပေါ့နော်အကျိုးသက်ရောက်မှုရှိပါလားရှင
်ဒီ American ကဟို GST တော့မဟုတ်ပါတော့ဟိုဆန်ရှင်လစ်လိုက်တာပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ America ကိုဟိုလွတ်လပ်လပ်ဟိုကြိုက်ပလာပို့လို့ရပါတယ်ဒါပေမဲ့လည်းကျွန်တော်တို့ရဲ့ဒီတိုင်းကလုပ်ငန်းရှင်တွေအကုန်လုံးလိုကဟို CNB စနစ်တပတ်လို့တာပါဟို FOB စနစ်အထည်ပြည့်ရောင်းတဲ့အဆင့်ကိုမရောက်နိုင်သေးပါဘူးပေါ့နော်မရောက်နိုင်သေးတဲ့ခါကျတော့အမေရိကရဲ့ GSC အထူးအခွင့်အရေးကိုမပေးတဲ့အတွက်ကြောင့်ဟိုဒီမှာလာပြီးတော့အမေရိကန် order ကိုလာပြီးတော့အတားလဲခင်ကတော့မများပါဘူးဟိုဆိုတော့ဥရောပ order တွေပဲလာတိုင်းလာတိုင်းနေတိုင်းနေတိုင်း order ဘာရအစ်စ်တွေကလာလာပြီးတော့ဈေးကောက်ကိုလာကြည့်နေပါတော့ဘာသာသူတို့က GSC အထူးအခွင့်အရေးရတယ် test ပေးပြရမယ်ပဲအတွက်ကြောင့်သူတို့ကတော့အများကြီးအချင်အရောဒါပေမဲ့ community တော်များများကလည်း FOB နဲ့ပဲဝယ်ကြတဲ့ခါကျတော့ကျွန်တော်တို့ဒီမှာလည်း FOB ကိုနှောက်ဖို့အတွက်ကလည်းဟိုလွယ်ရမလွယ်သေးဘူးပေါ့နော်ကြိုးရကြိုးစားနေပါဟု
တ်ကဲ့ပါအဲ့တော့အိန္ဒိယနိုင်ငံတွေနဲ့ရှင်ရင်ပေါ့ဥပမာဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်ဆိုလို့ရှိရင်လည်းဒီလိုထဲကျုပ်လုပ်ငန်းတော်တော်လေးကိုဟိုသူတို့ရှိမှတည်တည်ပြင်းပြင်းလုပ်နေကြတယ်ဆိုတော့အိန္ဒိယတခြားဒီအာဆီယံနိုင်ငံတွေရောဒီဘင်္ဂလားဒေ့ရှ်ဆိုနိုင်ငံမျိုးတွေနဲ့ရှင်လို့ရှိရင်ဒီမှာတို့မြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းအခြေအနေကဘယ်လိုရှိပါလဲရှင်သူတို့ရဲ့နောက်ကနေလိုက်နေရပါလား
ဟိုဘင်္ဂလားဒေ့ရှ်နဲ့ဆင်နေဆိုလို့ရှိရင်ကဘင်္ဂလားဒေ့ရှ်အလုပ်သမားတွေကဟိုထုတ်လုပ်မှုမှာကျွန်တော်ထက်တာပါတယ်ဒီ productivity ပေါ့ကျွန်တော်ထက်အများကြီးရှေ့ကိုရောက်တယ်ဒါပေမဲ့သူတို့ရဲ့ minimum wage ကျွန်တော်ထက်ပိုနေရပါတယ်မြန်မာနိုင်ငံထက်ကိုသူက minimum wage ပိုနေရပါတယ်ဘင်္ဂလားဒေ့ရှ်ကအဲ
ဒါသူတို့အတွက်ကိုဒီဝယ်ယူတဲ့လူတွေအတွက်အားသာကြပါတယ်ဟု
တ်ပြီ
နောက်ပြီးတော့နိုင်ငံသားယဉ်ကျေးညှို့နှံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံသားယဉ်ကျေးညှို့နှံမှုဥပဒေတွေထွက်လာပါပြီနိုင်ငံသားယဉ်ကျေးညှို့နှံမှုနဲ့ပတ်သက်ပြီးတော့ဒီထဲကျုပ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့ဒီ2023မတိုင်ခင်ရှိမှာဟ ဟိုတနေ့ကိုဆက်ရုံပေါင်း30ကျော်လောက်တိုးတာပေါ့နော်အခု2013ဟို GSC ပေးပြီးနောက်ပိုင်းမှာဟိုအခုဆိုရင်တနေ့ကိုဆက်ရုံပေါင်း65ရုံလောက်တိုးပါတယ်ဒီ3နှစ်အတွင်းမှာဆိုရင်ရုံပေါင်း200ကျော်လောက်ဟာလည်းပတ်သက်ဒီများတာပေါ့နော်အများဆုံးကလည်းတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုများတာပေါ့ဆိုတော့အထက်ဆုံးဆက်ရုံပေါင်း200ကျော်လောက်တိုးလာပါတယ်ဒီ2023ဇူလနောက်ပိုင်းမှာပေါ့
အဲ့တော့ဒါဟိုတရုတ်ကတော့အများဆုံး
တရုတ်ကလည်းအများဆုံးပဲအ
ဲ့တော့တခြားစင်ကာပူတို့မလေးရှားတို့ပါတော့ထိုင်းတို့ရှိပါ
တယ်နည်းပါတယ်နည်းပါထိုင်းဆိုနေရောင်3ရောင်တော့ပဲရှိတယ်
ဟုတ်ကဲ့ကိုရီးယားရော
ကိုရီးယားလည်းနည်းတယ်သိနေရှိတယ်အဲ့တရုတ်ပဲအများဆုံးပါဟောင်ကောင်ရဲ့တရုတ်ရဲ့ဟိုတိုင်ဝမ်ရဲ့အဲ့လိုပါနော်အ
ဲ့တော့သူတို့ရဲ့ဈေးကွက်တရားရောဘယ်မှာရှိပါလဲရှင
်သူတို့ကတော့ဟိုပါပေါ့ယူရိုပ်ဈေးကွက်ကိုအဓိကပို့လာပါနော်သူတို့က brand အနေနဲ့ဟိုသူတို့ကနှစ်ချိန်တိုင်းချိတ်ဆက်လာတဲ့ဆက်ရုံတွေဆိုတော့ brand တွေကပဲသူတို့ဒီမှာပြောင်းပြီးတော့ဟို order ရွှေ့ဖို့ဟိုတွန်းအားပေးပြီးတော့လာတာပေါ့ဘာသာကျွန်တော်တို့ GSP 0 tax ရတော့တရုတ်ပြည်မှာဆိုရင်မရဘူးဆိုတော့ brand တွေကတို့ဒီကိုလာခိုင်းတာပေါ့နော်လာခိုင်းတဲ့ခါကတို့က order ခိုင်းမခိုင်းမှမှာနဲ့လာနိုင်တယ်ဟိုအရင်းနည်းရလဲတောက်တယ်နောက်ပြီးတို့စီမငွေချင်းလဲအတူက 3% 4% လောက်ပဲတနည်းကိုပေးရတဲ့ချိန်မှာကျွန်တော်တို့က7300လုံးနဲ့ဟိုတနည်းတစ်ခါပဲရတဲ့ခါကျတော့ကျွန်တော်တို့ရေရှိမှာတော့ဟိုတို့ရှင်းတိုင်းနိုင်ဖို့ဆိုတော့ဟုတ်ကဲ့ပါအ
ဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီအထည်ချုပ်လုပ်ငန်းတိုးတက်မှုရှိအောင်ပေါ့နော်ဟိုဘလို့အကြံပေးကြပါလေအားလုံးပေါ့အထည်ချုပ်လုပ်ငန်းရှင်တွေရောနောက်ပြီးတော့ဒီအလုပ်သမားတွေအတွက်ကောနောက်ဒီအာဏာပိုင်တွေဘက်ကရောပေါ့နော်ဘလို့များအကြံဉာဏ်ပေးကြပါလေဘာတွေလုပ်လို့ရှိရင်ပို့ပြီးတော့ဟိုဈေးွက်တွေပိုကောင်းလာမလဲဆိုတာဘလို့များအကြံပေးကြပါ
အဓိကကတော့ဒီ brand တွေပေါ့နာမည်ကြီးတဲ့ကမ္ဘာကျော် brand တွေကဟိုသူတို့ရဲ့ audit အောင်မှ order ပြေးချုပ်မယ်ဆိုတော့ဟို shop ပေါ့ပြီးတော့ပေါ့ဥမာသူတို့ကတစ်နှစ်လောက်ကျွန်တော်တို့အရင် order ချပြီးတော့ပြေးချုပ်မယ်အဲ့တော့ဆက်ရင်ကသူရဲ့ order ကစိုက်တစ်ခုစုခုဆိုရင်အထည်တိတ်နေချီရှိတော့ပြကြတော့ productivity တက်လို့ရှိရင်ဆက်ရုပ်တက်အကျိုးမြတ်ရှိမယ်အဲ့ဒီအချိန်မှာကျွန်တော်ကရတဲ့အကျိုးမြတ်နဲ့ဆက်ရုပ်ကိုပြန်ပြုတ်ပြင်ပြီးတော့သူ audit အောင်ငွေရအများကြီးလိုတော့ပြင်ပြဆိုငွေအများကြီးလိုတော့သူတို့ကအနေနဲ့ဟိုအရင် order ပြီးမှဟို audit ကိုနောက်မှလုပ်ပေးနိုင်ရင်ကျွန်တော်တို့လုပ်ငန်းပြင်းလင်းလုပ်ငန်းရှင်ဆိုကောင်းတော့ပေါ့အခုဆိုရင်ဒီနာမည်ကြီး brand တွေကျွန်တော်တို့ကမရဘူး။နိုင်ငံခြားဟို foreign investor ကဒီ order တွေရတဲ့အတွက်ကြောင့်သူတို့ကစိုက်ရုံမှာဟို productivity တက်တယ် quality တက်တယ်။ဒါကြောင့်လည်းဆိုတာ site တစ်ခုတည်းကိုတိုင်းနေစီတဲ့ order ကိုတောက်လျှောက်4-5လက်ထုတ်ရတယ်။ကျွန်တော်တို့ကြတော့ဂျပန် order ၊ Korean order ကိုထုတ်တော့ order quantity ကနည်းပြီးတော့ site တစ်ခု line နဲ့တွဲလိုက်ရင်နှစ်ပတ်သုံးပတ်ဆိုရင်ပြီးသွားပြီ။အဲထက်ကအစ်ကိုပြန်ထည့်တဲ့ခါကျ productivity ကမရနိုင်ဘူး။ဆိုတော့ကျွန်တော်တို့ကဟိုနိုင်ငံခြားယူနဲ့ပြည့်စုံနေသေးတယ်အလုပ်ကမှလောဘနဲ့ချက်တော့ပတ်စာအများကြီးရတယ်။မီနီမမ်ဝိတ်ဆိုင်ကို2,300တို့ရနိုင်တဲ့ချိန်မှာကျွန်တော်တို့ကပြည့်စုံတယ်လည်းပြေးလို့မရဘူး။ပတ်တူကနည်းတဲ့အတွက်ကြောင့်ဆိုတော့ကျွန်တော်တို့ကအဲ့မှာဟိုသူတို့နဲ့ရှင်ကျွန်တော်တို့ကအဲ့မှာဟိုပါဘော့
ဟိုအာနေချက်တွေအများကြီးရှိတာပေါ့အများကြီးရှိတာပေါ့နော်။ဟုတ်ကဲ့အခုသူတို့ audit လုပ်တယ်ဆိုတာဘယ်သူကလာလုပ်တာပါလဲရှင်။သူတို့လာပြီးတော့စစ်တယ်ဒီခါ။
audit လုပ်တဲ့နေရာမှာသူ့ရဲ့ brand ကသူ့ကိုယ်ပိုင် audit နဲ့လာစစ်တာရှိတယ်။ဥမာ H&M ဆိုသူ့ရဲ့ audit ရှိတယ်ဒါနဲ့ hammer ဆိုရင် hammer audit ရှိတယ်။တာကိုဂျာမြတ်တာကိုဆိုတာကိုသူ audit ရှိတယ်။ internet audit ပေါ့။ audit လာဆက်လို့အောင်လို့ရှိရင် तू ကဟိုပေးသူ့ order ပေးချုပ်တာပေါ့ဗျာ
။သူတို့သတ်မှတ်ထားတဲ့ဒီ criteria တွေအရေးချင်းတွေပြည့်နေအောင
်လို့ဟု
တ်ကဲ့တကယ်အရေးချင်းကောင်းကောင်းလေးတွေအရေးသေးကောင်းကောင်းထွက်အောင်ပေါ့သူတို့ကလာပြီးတော့စီစစ်တာပေါ့နော်။အဲ့စီစစ်တဲ့စီစစ်ချက်တွေထဲမှာဟိုတက်နိုင်ဆုံးပေါ့ဟိုအချော့ပေါ်ပြီးတော့နိုင်ရောပေးဖို့အတွက်ကဒီအထည်ချုပ်လုပ်ငန်းမြန်မာ
နိုင်ငံတော်လောက်အောင်လို့ဆိုရင် order ချရဲဆိုရင်ကျွန်တော်ပြောတာကောင်းတော့
ဟုတ်ကဲ့အဲ့တော့မြန်မာလုပ်ငန်းရှင်တွေအတွက်ကအဲ့ဒီဟာအဓိကဒီအရေးကြီးတဲ့အချက်ဖြစ်နေတာပေါ့နော
်သူ့ရဲ့မိကုံးကလည်းဟို300ကျော်လောက်ရှိတယ်
ဟုတ်ကဲ့
ဒီတော့300ကျော်ကိုကတစ်ခုချင်းကိုလိုက်ပြီးလုပ်ပေးရတာပေါ့နော်တို့တောင်းဆိုတဲ့ဟာတွေပေါ့
ဟုတ်ကဲ့အော်နိုင်ငံတကာတောင်းဝင်အောင်ပေါ့လေ
တောင်းဝင်အောင်ပေါ့နော်တောင်းဝင်အောင်
ဟုတ်ကဲ့ပါအခုလို့စိတ်ရှိလက်ရှိဖြည့်ကြားပေးတဲ့ကျေးဇူးများကြီးတင်ပါရှင
်အပစင်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီခန့်တစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ23ရက် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ 10:00 အထိအစီအစဉ်တွေကို9မီတာ24 25 30 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြမှာဖြစ်ပါတယ်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှာစင်ကြပါမယ်မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်အခုတော့ VOA ကိုနှစ်သစ်စုမွန်စာရေးပြပေးပို့လာတဲ့တော်ရရှင်တွေရဲ့နှစ်သစ်နှုတ်ခွန်းဆက်တွေကိုပြောပြပေးခြင်းပါတယ် VOA တော်ရရှင်ကိုချောထွန်းတယောက် VOA Facebook စာမျက်နှာပေါ်မှာနှစ်သစ်စုမွန်အခုလိုပါလာတာပါ
VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သစ်မှာကိုယ်ဤကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်
။ဘေးရန်ဆုနဲ့ပြေးပါစေရှင်။ကိုကျော်ထွန်းနဲ့ကျမတို့ကိုဆုတောင်းပေးသလိုပဲစိတ်ရချမ်းသာခြင်းဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါလိမ့်။ဇော်ဝင်းဆိုတဲ့ Facebook ကတော်ရဆင်ကတော့ပြေးပါရောက်နေတဲ့ညီနောင်တွေနှစ်သစ်မှာရှင်လန်းချမ်းမြေကြပါစေဆိုပြီးတော့အားလုံးတွေဆုတောင်းမြတ်တာပို့တာလာပါလိမ့်။မင်းကိုဆိုတဲ့ VOA ပိအိတ်ကလည်း VOA ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာစိတ်ရချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းပြည့်စုံကြပါစေလို့ဆုတောင်းပေးပါရစေ။ဟုတ်ကဲ့ပေးရစုနဲ့ပြေးပါစေရှင်။နှုတ်နှုတ်ကတော့ VOA ဝိုင်းတော်သားတွေနဲ့တကွာတိုင်းရင်းသားပြည်သူတွေအပေါင်းနှစ်သစ်မှာတသွေးတဲ့တသားတွေစိတ်ဝမ်းနဲ့ရှိကြပြီးငြိမ်းငြိမ်းသာသာနဲ့တိုင်းပြည်ကြီးဖော်ဆောင်နိုင်ကြပါစေ။တိတ်မင်္ဂလာရှိပြီးတော့တိတ်ကိုအထိပယ်ပြေးဝါတဲ့အစုံမလေးဖြစ်ပါရဲ့နော်။မော်အီးစွန်ကတော့ဝိုင်းတော်သားတွေမင်္ဂလာညချမ်းမှာVOA ဝိုင်းတော်သားတွေအားလုံးနှစ်သက်ကစားပြီးအခုထက်ပိုပြီးပျော်ရွှင်အောင်မြင်အေးချမ်းအစဉ်ပြေကြပါစေတဲ့ပေးရစုနဲ့ပြေပါစေရှင် VOA တော်ရရှင်နေမြန်မာနိုင်ငံသူနိုင်ငံသားအားလုံးလည်းနှစ်သက်ကစားပြီးဘေးပြာဝေးကွာလို့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်တစ်နှစ်ပိုင်ဆိုင်နိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ် VOA ကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးအဲ့ဒီအကြောင်းအရာပါကိစ္စရက်ဒီပေါ်မှာတော်ရရှင်နေသူတို့ရဲ့ကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်တုံ့ပြန်ပြီးတော့ထုတ်ဖော်လာကြတဲ့အစာတွေကိုလည်းဖော်ပြပေးသွားကြမှာရေနော်။တိုင်းသားလက်နက်ကင်တွေနဲ့ပဋိပက္ခဖြစ်ပေါ်နေတဲ့မြန်မာတရုတ်နိုင်ငံနေဆက်မှာစီရီလေးကျင်ခဲ့တယ်ဆိုပြီးတရုတ်နိုင်ငံပိုင်းစင်ဝါသတင်းဌာနကတလောကပဲကြီးညာသွားတာပါ။တရုတ်စစ်တပ်အနေနဲ့ပုံမှန်စီရီလေးကျင်မှုတွေရှိပြီးတော့အခုလိုမျိုးအင်အားဖြည့်စီရီလေးကျင်တာကိုမြန်မာအာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့အကြောင်းလည်းအဲ့ဒီသတင်းမှာဖော်ပြထားပါရေ။အဲဒီစီရီလေ့ကျင့်တာကတော့မြန်မာနိုင်ငံမှာတက်မရော်နေ့ကျင်းပပြီးနောက်တစ်ရက်မှာစီရီလေ့ကျင့်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA ကလည်းသတင်းတင်ပြပေးခဲ့ပါတယ်နော်။ဒီပေါ်မှာတော်ရရှင်တယောက်ပြင်ပြီးတော့တုံ့ပြန်ရေးသားလာတာကိုပြောပြပေးချင်ပါတယ်ရှင်။မီမီအော့ကစ်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်
။ကိုယ့်ရဲ့ပိုင်နဲ့နယ်နိမိတ်အတွင်းမှာဘယ်နိုင်ငံမှဆိုစီရီလေ့ကျင့်လို့ရပါတယ်။ VOA ဟိုတိုဒီရှိုနဲ့ဘယ်နိုင်ငံမှဆိုအချုပ်အခြာအာဏာထိပါလာရင်တော့ခေါင်းငုံခံမဲ့နိုင်ငံကဘာမှရှိပါသလား။စီရီလေ့ကျင့်တာအဆန်းမဟုတ်ပါဘူး။အခုဖြစ်ပွားနေတဲ့လက်နက်ကင်အားလုံးဟာတရုတ်မှာစစ်ပညာသင်ကြားလေ့ကျင့်ပြီးတော့မြန်မာပြည်ထဲမှာဝင်ရောက်အကြမ်းဖက်တိုက်ခိုက်နေတာ290ရှိပါတော့မယ်
။မီမီအော့ကစ်ဆိုတဲ့တော်ရရှင်ရဲ့အမြင်မှာနောက်ထပ်မင်းတမ်းမင်းဆိုတဲ့တော်ရရှင်တယောက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုမျိုးရေးလာတဲ့နေရာမှာစီရီလေ့ကျင့်တာအဆန်မဟုတ်ပါဘူးလို့ဆိုလာပါတယ်
။တရုတ်ဟာပိုလန်မကိုရောက်ဖို့အတွက်ချော့ချီတစ်ခါ၆ချီတစ်လဲနဲ့မြန်မာနိုင်ငံအစိုးရကိုသွေးရိုးဆန်းစိတ်သက်စစ်ဆင်ရေးတွေလုပ်နေပါတယ်။ဧဇကသဘုံတွေကိုလက်နဲ့ထောက်ပံ့ပြီးစစ်ပွဲတွေဖန်နှီးခဲ့ပါတယ်။ဂျမားရေးစောင်းချောက်မှုလုပ်ငန်းဆိုပြီးဟန်ပြအကူအညီပေးပြန်ပါတယ်။အခုနေဆက်မှာစီရေးလေ့ကျင့်မြန်မာတယ်လုံးဝတုံ့လုပ်စရာမလိုပါ။ပိုလမကိုရရှိပြီးဒီထက်ပိုတဲ့ချင်းချောက်အကြက်ကင်မှုတွေထပ်မံပြုလုပ်လာအောင်မှာဖြစ်ပါတယ်။လုံးဝခွင့်မပြုသင့်ပါ။တရုတ်ကအသေးတန်လိုချင်တဲ့ပိုလမစီမံကိန်းဟာမြန်မာပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ လုံခြုံရေးကိုထိပါစေနိုင်တာကြောင့်ခွင့်မပြုခင်အစိုးရတစ်ဖွဲ့လုံးတည်တည်ကြာကြာစဉ်းစားကြပါတရုတ်ရဲ့ကြိုးစည်းပွားတွေနိုင်ငံထဲမှာစုပုံလက်ခံထားခြင်းဟာတိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါတယ်တရုတ်ရဲ့ကြိုးစည်းပွားနဲ့အမေရိကန်ရဲ့အိန္ဒိယဂျပန်စတဲ့နိုင်ငံတွေရဲ့ကြိုးစည်းပွားကိုညီမျှအောင်ထိန်းထားနိုင်မှသာတည်ငြိမ်မှုကိုရရှိနိုင်မှာဖြစ်ပါတယ်ပိုလန်မှာစီမံကိန်းကိုခွင့်ပြုလိုက်ရင်တရုတ်ဟာဘင်္ဂလားဒေ့ရှ်အထိလမ်းဖောက်တော့မှာဖြစ်ပါတယ်ဒါဆိုရင်မြန်မာပြည်မှာမတည်ငြိမ်မှုတွေပိုမိုဖြစ်ပေါ်လာတော့မှာဖြစ်ပါတယ်
ဒါကတော့တလောကပဲမြန်မာတရုတ်နိုင်ငံနေဆက်မှာတရုတ်နိုင်ငံဘက်ကနေပြီးအစီအရေးလေ့ကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးရေးသားလာကြတာဖြစ်ပါလိမ့်ရှင်။အလားတူပဲ VOE ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေဒီမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေလူမှုရေးရာကိစ္စရပ်တွေပေါ်မှာပုံမှန်လင်းလင်းတုံ့ပြန်လာကြတဲ့အမြင်တွေကိုဆက်ပြီးတော့မျှဝေပေးသွားဖို့ရှိပါရင်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးမှာဖြစ်ပါတယ်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးကြပါရနော်။ဒီလိုတော့ Billboard Hot 100ဆီမှာနံပါတ်5ချိန်နေတဲ့သချင်းဖွင့်ပြခြင်းမှာသချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့သိဆိုထားတာဖြစ်ပါတယ်။ Chainsmokers အဖွဲ့ရဲ့သချင်းတော်တော်များများပဲနံပါတ်ထိပ်စီးသချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်းဆုံးတေးတပြားဆီမှာထိပ်ဆုံးချိန်တာပါ။အဲ့ဒီအချိန်မှာအခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့သချင်းလေးပါတာဖြစ်ပါတယ်။နားထောင်မှုပေါင်းတန်း60ရောင်းချရမှုပေါင်း36,600လုံးနဲ့အစုစုပေါင်းရောင်းချရမှုညီများချင်းချအတွက်ကြည့်နေဆိုရင်တော့တပြားရောင်းချရမှုပေါင်းက2,200,000နဲ့ညီများတာပါ။ဒီချက်မှာအခု Billboard Hot ဖြစ်ဆုံးနံပါတ်5ချိန်နေတဲ့ Something Just Like That သချင်းကိုနားထောင်ကြည့်အောင်ပါနော်။ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go, how much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do
အဖွဲ့နဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့ VOA တချစ်တော်ရရှင်နေတောင်းဆိုတဲ့မေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဖို့ရှိပါတယ်။အခုတော့တော်ရရှင်နေရဲ့အစားတွေကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်။ VOA ကိုတော်ရရှင်နေရေးလာကြတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့အစားတွေထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်အစားကတော့ကျွန်တော်တို့စီအမြဲတမ်းစာရေးနေကြတကုံမျိုးတစ်ကအရှိန်ကြီးဦးလာထွန်းရဲ့စာဖြစ်ပါတယ်။
နှစ်ပေါင်း90လွတ်လပ်ရေးနဲ့အတူပါလာတဲ့တိုင်းပြည်ရဲ့အင်မတန်အရေးကြီးတဲ့တကယ့်မူလဆင်းမြင့်တိုင်းသားလူမျိုးစုအရေးပြဿနာကြီးလည်းဖြစ်ကျွန်တော်တို့ဘဝနဲ့ရှင်ပြီးခံစားနားလေအထူးစိတ်ဝင်စားတဲ့ပြဿနာလည်းဖြစ်တဲ့အကြောင်းအရာကိုနားထောင်ရလို့အလေးနဲ့ပြောပြတဲ့ Sign One Sign နဲ့ In Depth လက်ကုံ၌ဖော်ထုတ်မြင်မြန်ပြတဲ့ဦးကျော်စံသားတို့ကိုအထူးကျေနပ်အားရကျေးဇူးတင်ကြောင်းပြောပြပါစီခင်ဗျာပင်လုံစိတ်ဓာတ်တို့ပြည်တော်စုစိတ်ဓာတ်တို့ဆိုတာဟ ိုးကြိုက်ကဆန်ကွင်းပြည်တော်စုနေပွဲတွေကလေးကနားနဲ့မဆန့်အောင်ကြားခဲ့တာအခုဒီပဲဆိုပါတော့ငင်းချမ်းကြီးပြည်တော်စုညညရေးတိဆောက်ဖို့ယုံကြည်မှုရှိဖို့လိုတယ်ကိုကိုကိုယုံကြည်မှုရှိရမယ်လို့စုညံအောင်ပြောခဲ့တာကြားပါပြီတကယ်ကကိုယုံကြည်ကြသလား20ရာစုပင်လုံး48ခုနှစ်ကာလကလူမျိုးစုရေးပထမဦးဆုံးယုံကြည်မှုနဲ့ပတ်သက်ပြီးပြောခဲ့တဲ့သူကအချင်းလူမျိုးကောင်းဆောင်ဒူဝါဇော်လွန်ပါဒူဝါဇော်လွန်ဟာပုံမွန်လင်းလင်းတက်တက်သားသားပြောတတ်တယ်ဆိုပြီးနာမည်ကြီးတဲ့ခေါင်းဆောင်တူပါဘိုးကမောင်လေးနဲ့မြကြီးနားမှာတွေ့တော့ခမရတို့ဗမာတွေကိုကြုတ်မယုံဘူးဗျာလို့အာမနာတန်ပြောခဲ့သူပါအခု21ရာစုပင်လုံး2019ခုနှစ်မှာပြက်ပြက်သားသားမဟုတ်ပေမဲ့ပုံပွင့်လင်းလင်းပြောလာသူကတော့ဆန်းလူမျိုးသတင်းစာဆရာဆိုင်းဝမ်ဆိုင်းပါသူကကျွန်တော်တို့ကပထမဦးဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုအခုချိန်ထိမကျော်လွှားနိုင်သေးဘူးမကျော်လွှားနိုင်တာဘာကြောင့်လဲဆိုတော့စွန်းနူဘွားဝိုင်းမှာထိုင်နေတဲ့လူတွေကကိုကိုကိုတန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေးခေါ်မျိုးရှိဖို့လိုတယ်တဲ့တက်တက်ပြောချင်တာကတော့တမ်းမတော်အုပ်ချုပ်ရေးလူတန်းစားကသူတို့ကိုသူတို့နဲ့တဝိုင်းတဲ့ဆွေးနွေးဘက်တွေထက်သားတယ်လို့ယူဆထားကြတယ်ဆွေးနွေးဖို့ဆွေးနွေးဘက်လို့မသတ်မှတ်တဲ့အတွက်ယုံကြည်မှုတိဆောက်ရေးကလုံးဝမဆနိုင်တာဖြစ်ပါတယ်ကျွန်တော်တို့ဘဝနဲ့အမျှတုံနှွေးနှွေးဖြစ်နေတဲ့ပြဿနာဒေါ်တွေပြုံးရေတွေကြီးကြောက်စိမ့်ကြီးနီနီဂိုတွေကုန်တောင်တွေလည်းပျောက်မြစ်တွေပါခန်းချောက်တော့မယ်အခြေအနေတွေကိုအဆိုးမြင်တာလားအကောင်းမြင်တာလားကန်းနေတာလားမပြောတတ်အောင်ပါပဲဗျာ
ဒီကုံမျိုးတက်ကဗီယိုတော်ရရှင်ဦးလာထွန်းရဲ့အတွေ့အမေးလေးဖြစ်ပါတယ်ရှင်တိတောက်နဲ့တော်ရရှင်နေတဲ့ဆက်ပြီးအချိန်ပေးပါအောင်မယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammi news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။တော့ VOA တိချစ်တော်ရရှင်တွေအတွက်အလှည့်ပေးကြပါလိမ့်တိထောက်လာတဲ့ထဲမှာဆိုရင်တော့ပြည်မြို့ဆွေးနွေးဖျားလန်းကဥပီးအတွက်အဝေးရောက်မြေတွေဖြစ်ကြတဲ့ကိုဖြိုးနေလင်းကိုဝင်းခန့်မောင်ကိုရဲနေလင်းကိုမြက်ဖုံးဟန်နဲ့ကိုအောင်မြတ်သူတို့ကမေတ္တာတေးလက်ဆောင်တခြင်းတစ်ပုဒ်ပါလာတာပါဖို့ဖို့အတွက်မမေ့တော့အညာဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီတော်ရရှင်တွေသူ့အဖို့အတွက်မေတ္တာတေးလက်ဆောင်ပါလာတဲ့တန်ထွက်လေးတည်ဆွထားတဲ့မမေ့တော့ညာဆိုတဲ့မြမတခြင်းလေးတစ်ပုဒ်ဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်နော်အလုံးနှစ်ခြိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။မွေးရနေညာရစီရောရောင်ရင်ညောင်းမှသိဝတ္တန္တာမောင်စားပါကြီးတန်းကြပါသည်။ဘယ်မှာရောက်လို့ရောက်ဖို့လုံးကြီးတွေလိမ့်လိမ့်တကြမြောင်းသေးတော့သည်။အညာသာနီတခါလာနီကျွန်တော်အတွက်တော့မင်းမရတန်ထွန်းလေးတည်ဆူထားတဲ့မမေ့တော့အညာဆွေတချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရစင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါလေ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မန်းစားပါကြီး။တန်းတာပါကြီး။တန်းတော့လည်းရောက်ကုန်လုံးကြီးရဲ့စိတ်လိုက်တဲ့ကောင်မြောင်းပြီးတော့ဒီအညာသာနီတစ်ခါလာနီကျွန်တော်အတွက်တော့မင်းမရပါနဲ့I'm not your genie.
မဧဗန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ KIO ရဲ့ငြိမ်းချမ်းရေးရည်တည်ချက်ရှင်းပြဖို့အချိန်တန်ပြီဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြသွားမှာပါကိုညံဝင်းအောင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဧပြီလ15ရက်နေ့ကနေ19ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်း UWSA ဝါတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ပန်ခမ်းမြို့မှာဒိုင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ရဲ့မျက်နှာစုံကြည့်အစည်းအဝေးတစ်ခုကျင်းပခဲ့ပါတယ်။ဝါလက်နက်ကိုင်အဖွဲ့ကဥဆောင်ကျင်းပတဲ့သရုပ်ထကျင်းမြောက်အစည်းအဝေးဖြစ်ပြီးဧပြီလ19ရက်နေ့မှာတော့အချက်၈ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစည်းအဝေးမှာဘာတွေဆွေးနွေးပြီးဘာတွေဆုံးဖြတ်ချက်ချခဲ့သလဲ။ဒီအစည်းအဝေးနဲ့ဆက်ဆက်ပြီး KIO ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ဟာဘာလဲ။ဘာတွေထူးခြားမှုရှိနေသလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
ဆွေးနွေးပွဲကိုဝါတပ်ဖွဲ့ကဦးဆောင်ပြီးသူ့ရဲ့ရေရှည်မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့လက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်လက်နက်ကိုင် KIA ကိုးကန့်တအောင်းပလောင်ရခိုင် AA တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA စုစုပေါင်း9ဖွဲ့တက်ရောက်ခဲ့ကြပါတယ်အစည်းအဝေးဝယ်ပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာအရင်အစည်းအဝေးတွေတုန်းကဖွဲ့စည်းထားခဲ့တဲ့အစိုးရနဲ့ဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးရေးကော်မတီကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဆိုပြီးနာမည်ပြောင်းလိုက်တယ်လို့ဆိုပါတယ်တစ်ဆက်တည်းမှာပဲအဲ့ဒီကော်မတီနဲ့သူ့အောက်မှာထားမဲ့အတွင်းရေးမှုအဖွဲ့ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နာမည်စည်းရင်းတွေကော်မတီရဲ့စည်းမျဉ်းဥပဒေတွေကိုလည်းအတည်ပြုပါတယ်ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာဒီကော်မတီအဖွဲ့ဝင်တွေအနေနဲ့နောက်အစိုးရနဲ့ဆွေးနွေးတဲ့အခါတပွဲချင်းဆွေးနွေးသွားမှာမဟုတ်ပဲကော်မတီအနေနဲ့သာညီညွတ်ညွတ်ဆောင်ရွက်သွားမယ်ဆိုပြီးဖော်ပြထားပါတယ်ဒီဆွေးနွေးပွဲထုတ်ပြန်ချက်နဲ့အစည်းအဝေးပွဲအပြီးတက်ဆိုင်ရာလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တချို့ရဲ့သတင်းဌာနတွေကိုဖြေကြားချက်ကိုနားထောင်ကြည့်ရင်အရင်အစည်းအဝေးတွေနဲ့ခြားနာတာဘာတစ်ခုမှမတွေ့ရပါဘူးအရင်တတိယအကြိမ်အစည်းအဝေးတုန်းကလည်းလက်ရှိအစိုးရနဲ့လက်နက်ကင်တိုင်းသားအဖွဲ့တချို့ကင်ဆွဲထားတဲ့ NCA တနိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ်လမ်းကြောင်းကိုလက်မခံဘူးအစိုးရကိုဆွေးနွေးဖို့အတွက်အခြားသောနည်းလမ်းရှာမယ်ဆွေးနွေးတဲ့အခါပထမအကြိမ်ပင်လုံညီလာခံတုန်းကဝါအဖွဲ့ကတင်ပြခဲ့တဲ့စာတမ်းကိုမူအဖြစ်သတ်မှတ်မယ်အစိုးရနဲ့ဆွေးနွေးတဲ့အခါတဖွဲ့ချင်းတွေ့မှာမဟုတ်ပဲအားလုံးစုဖွဲ့ပြီးမှတွေ့မယ်ဆိုတဲ့သဘောထားစသဖြင့်အတူတူပါပဲ
ဒါပေမဲ့ထူးခြားတာတစ်ခုကတော့အဲ့ဒီစီဝေးမှာသွားတက်ခဲ့တဲ့ KIO ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားပါတိတ်မကြသေးခင်တုန်းကပဲ KIO ဟာသူဦးဆောင်ဖွဲ့စည်းထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်တပ်ပေါင်းစုအစည်းအဝေးတရကျင်းပခဲ့ပါသေးတယ်အဲ့ဒီစီဝေးမှာအစိုးရနဲ့ဆွေးနွေးတဲ့အခါ NCA လမ်းကြောင်းကိုပဲဆက်ပြီးကင်ဆယ်သွားမယ်ဆိုပြီးစုပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပူပူနွေ့နွေ့ပဲရှိပါသေးတယ်။ KIO အနေနဲ့ UFC မှာခေါင်းဆောင်မှုနေရာကိုရယူထားသလို NCA စာချုပ်စတင်ပေါ်ပေါက်လာခြင်းကနေနောက်ဆုံးစာချုပ်ပါအချက်အားလုံးသဘောတူသည့်အထိထဲထဲဝင်ဝင်ပါဝင်ဆွေးနွေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။စာချုပ်ကိုလက်မှတ်ထိုးခြင်းရောက်မှသာကိုကန့်တောင်းပလောင်နဲ့ရခိုင် AA တပ်ဖွဲ့တွေကိုလက်မှတ်ထိုးခွင့်မပေးလို့သူတို့လည်းမထိုးဘူးဆိုပြီးနေခဲ့တဲ့အဖွဲ့စည်းပါဒါပေမဲ့နောက်ပိုင်းလက်မှတ်မထိုးဘဲကြံရင်ခဲ့တဲ့ UFC အဖွဲ့ဝင်တွေနဲ့စုပေါင်းပြီး NCO လက်မှတ်ထိုးမယ်ဆိုရင်ဒီအချက်ဒီချက်တွေပြင်ဆင်ပေးပါဆိုပြီးနောက်ထပ်အချက်၉ချက်တင်ပြတောင်းဆိုခဲ့ရမှာလဲဥဆောင်ပါဝင်နေသူဖြစ်ပါတယ
်အဲ့လို NCA လမ်းကြောင်းအတိုင်းဆွေးနွေးတောင်းဆိုရကနေပြီးခဲ့တဲ့ February 24ရက်နေ့မှာတော့သဘောထားပြောင်းသွားပြန်ပါတယ်အဲ့ဒီအချိန် February 22ကနေ24ရက်ဝါဒေတာပန်ခမ်းမှာလုပ်တဲ့ဝါအဖွဲ့ဥဆောင်ကျင်းပတဲ့တတိယအကြိမ်မြောက်လက်နက်ကင်အဖွဲ့ရဲ့အစည်းအဝေးမှာတော့ NCA စာချုပ်ဆိုတာအစိုးရနဲ့စစ်တပ်ကလိုသလိုအတိတ်ပဲဖွင့်နေတဲ့စာချုပ်အဲ့ဒီစာချုပ်ကိုလုံးဝမလိုလားဘူးလက်မခံဘူးအစိုးရနဲ့ဆွေးနွေးဖို့ NCA လမ်းကြောင်းမဟုတ်ပဲအခြားလမ်းကြောင်းနဲ့သွားကြမယ်ဆိုပြီးသဘောတူကြေညာတဲ့အထက်လဲ KIO အဖွဲ့ပါဝင်ခဲ့ပြန်ပါတယ်အဲ့ဒီအစည်းအဝေးပွဲပြီးတဲ့နောက်အစိုးရနဲ့ UNFC ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြပါတယ်ဒီအစည်းအဝေးမှာတော့ KIO ခေါင်းဆောင်တွေမပါဝင်ပြန်ပါဘူးအဲ့ဒီဆွေးနွေးပွဲမှာ NCA စာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC ဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့အစိုးရဘက်ကမူအားဖြင့်သဘောတူတယ်ဆိုတဲ့သတင်းတွေပေါ်ထွက်ခဲ့ပါတယ်ဒီသတင်းနဲ့တဆက်တည်းမှာပဲ UNFC အဖွဲ့ဝင်တချို့ NCA စာချုပ်မှာလက်မှတ်ထိုးတော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်က NLD အစိုးရတနှစ်ပြည့်မိကွန်းမှာဝန်သားစရာစကားအဖြစ်ထည့်သွင်းပြောဆိုရတဲ့အထိဖြစ်ပါတယ်ဒီတခါ KIO အဖွဲ့ဟာ UNFC အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်အစည်းအဝေးမှာသူတို့လည်း NCA လမ်းကြောင်းအတိုင်းလိုက်မယ်အခုဟာကသူတို့တင်ပြတဲ့အချက်၉ချက်ကို အစိုးရကတိတိကျကျသဘောလိုက်လျောတဲ့ဆိုတာမျိုးလည်းမဟုတ်သေးဘူးဘယ်လိုပဲဖြစ်ဖြစ်NCA ကိုလက်မှတ်ထိုးမယ်ဆိုရင်လည်းUNFC အဖွဲ့ဝင်တွေစုစုစည်းစည်းညီညီညွတ်နဲ့ဆုံးဖြတ်ကြမယ်ဆိုပြီးပြောဆိုပြန်ပါတယ်အတိပဲကတော့ KNU ရဲ့လှုပ်ရှားမှုဟာကိုယ်တော်ကိုဆောင်ပြီးNCA လက်မှတ်ထိုးကြမယ်UNFC အဖွဲ့ဝင်တွေကိုတွေ့ဝိုက်တဲ့နည်းနဲ့တားမြစ်လိုက်တဲ့သဘောလဲတက်ရောက်နေပ
ဒီခါကဲဝေးရဲ့သဘောထားဘယ်လိုလဲဆိုတာရှင်းလင်းလင်းမေးမြန်းဖို့လိုအပ်လာပါပြီ။လက်ရှိUFCတပ်ပေါင်းစုနဲ့ဝါတာဖွဲ့ဦးဆောင်တဲ့အဖွဲ့ရဲ့ရည်ရည်ချက်တစ်ခုဟာဖြောင်းဖြောင်းကြီးဆန့်ကျင်နေပါတယ်။UFCအဖွဲ့ကတော့NCA စာချုပ်လမ်းကြောင်းအတိုင်းဆက်သွားနေပြီးဝါတာဖွဲ့ဦးဆောင်တဲ့အဖွဲ့ကတော့NCA ကိုလုံးဝလက်မခံ ပင်လုံညီလာခံနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့23ရာစုပင်လုံညီလာခံဆိုတာကိုလည်း1996ခုနှစ်ကအရင်ဆက်ရနာရှင်ရဲ့ကျင်းပခဲ့တဲ့အမျိုးသားညီလာခံလိုမျိုးဘာမှအသုံးမချတဲ့ညီလာခံအဖြစ်ပြောဆိုနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီဆန့်ကျင်ဘက်အဖွဲ့စည်းတစ်ခုရဲ့လမ်းကြောင်းတစ်ခုထဲမှာကယ်အိုအဖွဲ့ဗေလန်လိုက်မလဲဆိုတာကချင်ပြည်သူတွေနဲ့မြန်မာပြည်သူတွေကိုရှင်းရှင်းလင်းလင်း
ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းဆောင်တက်ချက်ကိုနားဆင်ကြကြရပါဂုရောလာမဲ့အင်္ကာညတရားလီလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
တော်တာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင်းအကောင့်ထက်အဆိုးတွေကြုံရလိမ့်မယ်ဆိုပြီးမကြာခဏစတင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးဇုန်တွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲထိခိုက်နစ်နာမှုနည်းပါးအောင်ဘ
ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-2-2-9-9-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-6-
ညတိုက်ရိုက်လည်နိုင်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမင်းဖိတ်ခေါ်ပါရရှင်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ပြင်သစ်အမှုပညာရှင်တို့ဝင်နေတဲ့ကျဲဥတွေထဲကကျဲဥလေးလုံးအကောင်လေးတွေပေါက်လာပါပြီ။ဆွစ်ဇာလန်နိုင်ငံမှာလူရပေါင်းများစွာဟာလီချပ်ပလင်ပုံစံတူဝတ်ဆင်ပြီးတော့ကမ္ဘာစံချိန်ချိုးဖို့ကြိုးစားတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချင်းနဲ့မကင်ဖြူထွေးတို့ကတင်ပြပေးပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံမှာလူရပေါင်းများစွာဟာခါလီချပ်ပလင်ပုံစံတူဝတ်ဆင်ပြီးတော့ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်။လူရေ662ယောက်ဟာလက်နှလုံးလောက်ပဲရှိတဲ့နှာခမ်းမွေးထူထူအုတ်ထုပ်နဲ့ဒုတ်ကောက်တွေကိုကင်ဆောင်ပြီးအနောက်တိုင်းဝတ်ဆုံပြေဝတ်ဆင်ခဲ့ကြတာပါ။ Easter ပွဲတော့ကျဲဥကောက်ပွဲအပြီးမှာကျင်းပခဲ့ကြတာဖြစ်ပြီးခါလီချပ်ပလင်အကြောင်းပြသထားတဲ့ချပ်ပလင်ဝေါ်ပြတိုက်ကဦးစီးကျင်းပတာလည်းဖြစ်ပါတယ်။ခါလီချပ်ပလင်ပြတိုက်တစ်နှစ်ပြည့်တဲ့အချိန်နဲ့ရောခါလီချပ်ပလင်ရဲ့128နှစ်ပြည့်မွေးနေ့အချိန်အခါနဲ့လည်းတိုက်ဆိုင်ကျင်းပတာဖြစ်ပါတယ်။ပြတိုက်စာဖွင့်ကလေးကဆိုရင်လာရောက်လည်ပတ်သူပေါင်း3သိန်းနီးပါးရှိခဲ့ပါပြီ
။ဒီကဘာရှိတဲ့ဝိတ်ကြီးမျိုးဂေါ့သရုပ်အရက်က Royal Oak စားတော့စာရှိမှာကမ္ဘာကြောင်ပြီးတွေ့ထားပြပွဲကြီးကျင်းပခဲ့ပါတယ်။ကီလို90လောက်လေးတဲ့ကြောင်ပြီးတွေ့အိတ်ကိုထမ်းပြီးတော့ 1.1 ကီလိုမီတာလောက်ရှိတဲ့အတက်လမ်းတွေပါတဲ့လမ်းမှာရှင်းပြကြရတာပါ။ယောက်ျားပိသားမှုနဲ့ကျမ်းမာတန်ဆွမ်းမှုကိုစမ်းသပ်တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ပါတယ်။စားသောက်ဆိုင်တွေကိုဝင်လာတဲ့လူတစ်ယောက်ကပကျမ်းမာတဲ့ပုံပေါက်နေတဲ့အတွက်တခြားလူတစ်ယောက်ကဘီယာတစ်ခွက်ချီစိတ်ခေါ်ရှင်ပြန်ရာကနေအခုလိုမျိုးကြောက်ပြီးသွေးချမ်းပြေးပြိုင်ပွဲဖြစ်ပေါ်လာခဲ့တာပါ။မြို့နယ်အနီးဆုံးကြောက်ပြီးသွေးတွင်ပိတ်သွားတာကြာပြီးဖြစ်ပေမဲ့လည်းကီလို90ကြောက်ပြီးသွေးအိတ်ချမ်းပြိုင်ပွဲကတော့လူအများကိုဆွဲဆောင်နေစေပဲဖြစ်ပါတယ်။မျိုးသားတွေတာမကမျိုးသမီးတွေပါအရွယ်အဆုံပါဝင်ရှင်ပြိုင်ကြတာဖြစ်ပြီးမျိုးသမီးတွေကတော့ကီလို20ကျောက်ပြီးသွေးအိတ်ကိုထမ်းပြီးတော့ပြေးကြရတာဖြစ်ပါတယ်ရှင်
ပြင်သစ်အမှုပညာရှင်အီဘရာဟမ်ပွိုင်းချီဗာဝင့်နေတဲ့ကျက်ဥတွေကကျက်ဥ၄လုံးအကောင်လေးတွေပေါက်လာပါပြီ။ပြင်သစ်နိုင်ငံပဲရစ်မြို့ကတိုကျိုခေတ်ပြိုင်အမှုပညာပြတိုင်းမှာသူအခုလိုကျက်ဥဝင့်နေတာ၃ပတ်လောက်ရှိပြီဖြစ်ပါတယ်။မတ်လ29ရက်နေ့ကစဝေ့ခဲ့တာဖြစ်ပြီးကျက်အကောင်လေးတွေဟာ21ရက်ကနေ26ရက်အတွင်းမှာပေါက်မယ်လို့ခန့်မှန်းပြီးဝေ့ခဲ့တာပါ။ပထမအကောင်ဟာရက်20မြောက်မှာစပေါက်တာဖြစ်ပြီးအခုရက်ပိုင်းအတွင်းဇက်တိုက်အကောင်လေးတွေပေါက်လာတာပါ။သူဟာအပေါက်ဖောက်ထားတဲ့ထိုင်ကုန်ပေါ်မှာထိုင်နေပြီးကြက်ဥတွေကိုထိုင်ကုန်အောက်နဲ့ဆက်ထားတဲ့ခွက်တစ်ခုထဲမှာထည့်ထားတာပါ။သူ့ရဲ့ခန္ဓာကိုယ်အပူချိန်မြင့်အောင်လို့ဆောင်းတွေကိုလည်းခြုံထားပါတယ်။နောက်ပြီးဂျင်းလိုမျိုးခန္ဓာကိုယ်အပူချိန်တက်စေမဲ့အစားအသောက်တွေကိုလည်းစားပါတယ်။ဒီနေ့ကိုမိနစ်30လောက်ထမင်းစားဖို့အတွက်ထိုင်ရာကနေထားပါတယ်။အဲ့ဒီကြက်ကလေးတွေပေါက်လာရင်အောက်ကခွက်ထဲမှာခဏထားပြီးတော့ပြားလိုက်လာတဲ့သူတွေကြည့်နိုင်အောင်လည်းတခြားခွက်တစ်ခုတွေကိုရွှေ့ထားပါတယ်။သူဟာမတူညီတဲ့တတ္တဝါတွေအတွက်အချိန်ဆိုတဲ့တတ်မှတ်ချက်ကိုအဲ့ဒီတတ္တဝါတွေအဖြစ်ကိုယ်တိုင်သရုပ်ဆောင်တာကနေတဆင့်လေ့လာတာပါလို့ပွိုင်းချီဘာကပြောပါတယ်ကိုယ်တိုင်ဝင်လို့ကြည့်တာဟာသဘောပေါက်နားလည်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းပြောပါတယ်ဒါဟာပထမအဦးဆုံးသက်ရှိတတ္တဝါတွေကိုအသုံးပြုပြီးပြုလုပ်တဲ့သူ့ရဲ့အနုပညာဖန်တီးမှုဖြစ်ပါတယ်ကျက်ဥတွေအကုန်လုံးအကောင်ပေါက်သွားရင်တော့သူ့ရဲ့အနုပညာပြသမှုပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကဒီဖောင်နက်ဒီကကစကပ်ပါဒီကဲတော့ကြီးတို့အေးပျော်ပြီးတော့ပြောပါလာတဲ့အတွက်လူတွေစိတ်ဝိတစားလာကြည့်နေကြပါတယ်ဒီဒေသနာကိုလူဦးရောက်ပြီးဆိုရင်ရေခဲတွေအများကြီးအေးပျော်ပြီးတော့ရောက်လာနေကြဖြစ်ပါတယ်ဒေသခံတွေအတွက်ကတော့ရေခဲ၆ဆောင်တောင်ကြားကိုရောက်တယ်လို့ခန့်စားတဲ့အချိန်မျိုးဖြစ်ပြီးအခုလောက်ဆုံးတွေ့ရတဲ့ရေခဲတို့ကြီးဟာအမြင့်150ကျော်ရှိပါတယ်ရှင်
သူကြားစံပြတည်င်းများအစီအစဉ်ကိုမကင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြခဲ့တာဖြစ်ပါတယ်အခုတော့တည်င်းအချင်းချုပ်ကိုမတ်တငီထိုက်ကကြေညာပေးပါမယ်ရှင်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုအတင်းအဆောင်မခံဘူးလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်းကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံဗီယက်နာကမြန်မာတန်ယုံမိသားစုနဲ့တွေ့ဆုံလာမှာအခုလိုပြောဆိုတာဖြစ်ပါတယ်။ဒါမှမဟုတ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်းကဒီကနေ့ဩစတြေးလျနိုင်ငံကိုရောက်ရှိတာလည်းဖြစ်ပါတယ်။ဥရောပနိုင်ငံတွေရဲ့စစ်တပ်တွေနဲ့ဆက်ဆံရေးတွန်းမြင့်နိုင်ရေးလာရောက်တဲ့ခီးစဉ်လို့လည်းဗိုလ်ချုပ်မှူးကြီးမြောင်လိုင်းကပြောဆိုသွားပါတယ်ရှင်။ပြင်းထန်သမလားရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပပါတယ်။နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့ကသမလားလောက်12ဦးကိုရွေးချယ်မဲပေးကြပါတယ်။လက်ရဆုံးကနေလက်ဝဲဆုံးဝါဒီသမလားလောက်12ဦးတို့ဝင်ရောက်ရှင်ပြိုင်နေတဲ့ပြင်းထန်သမလားရွေးကောက်ပွဲကတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်တစားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းအလိုမှာမြို့တော်ပါရီမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲတွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။အမေရိကန်နိုင်ငံသားနောက်တူကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးလိုက်ပါတယ်။အမေရိကန်နိုင်ငံသားစီရင်ကင်ပညာရှင်ပေါင်ပေါက်ခဖမ်းခံရတာပါ။သူ့ရဲ့ကိုရီးယားနာမည်ဖြစ်တဲ့ကင်ဆန်ဒူဆိုတဲ့အမည်နဲ့မြောက်ကိုရီးယားကိုဝင်ရောက်ခဲ့တဲ့တိုနီကင်ဟာမြို့တော်ပျုံယန်းလေဆိပ်ကနေထွက်ခွာလာကနီးမှဖမ်းဆီးခံရတာဖြစ်တယ်လို့တောင်ကိုရီးယားရုံးဟပ်သတင်းကဖော်ပြပါတယ်။ကိုရီးယားချိုးဆယ်ကိုဥတီခုံမောင်းနေတဲ့အမေရိကန်လျင်တင်တင်မော့အုပ်စုမှဂျပန်ဖြတ်တင်မော့နှစ်ဆင်ပူးပေါင်းလိုက်ပြီးပစိဖိတ်သမုဒ္ဒရာနောက်ဖက်ဒေသမှာနှစ်နိုင်ငံစစ်တင်မော့တွေဒီကနေ့ပူးရဲစစ်ဆင်ရေးစတင်လိုက်ပါတယ် ။တရင်ချင်းချုပ်ကိုမတင်ငင်ထိုက်ကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကမအီတန်းစင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဆွေးညင်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါ။VOA American တန်တနင်္ဂနွေနေ့ညမြန်မာဘာသာအစီအစဉ်ကို9:00ကနေ10:00အထိထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6:00ကနေ9:00အထိထုတ်လွှင့်မဲ့တနင်္လာနေ့မနေ့ VOA မြန်မာဘာသာအစီအစဉ်တွေကို line to meter 24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.